ကချင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်တန့်ဖို့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကကချင်ပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေစုပေါင်းပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမဒားနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကိုတောင်းဆိုလိုက်ပါတယ်။စစ်ပွဲတွေရပ်ဖို့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ကချင်ပြည်နယ်ကလူထုဆန္ဒပြပွဲဦးဆောင်သူတွေကိုအရေးယူမှုတွေရှိနေပေမဲ့ကချင်ပြည်သူလူထုဘက်ကလည်းတိုက်ပွဲတွေမရပ်မချင်းဆက်ပြီးဆန္ဒထုတ်ဖော်သွားကြမယ်လို့ပြောပါတယ်။တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကလည်းကချင်ပြည်နယ်အပါအဝင်တိုင်းသားဒေသတွေကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးသဘောထားအသီးသီးထုတ်ပြန်ကြပါတယ်။အသေးစိတ်ကိုတော့စုံစမ်းမေးမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။27ရာစုပြည်လုံးကြီးလာကန်ပထမပိုင်းအပြီးမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမတက်မတော်တို့ကြားတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာနေတာပါ။ကချင်ပြည်နယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်တပ်ဘက်ကနေဝေဟင်္ဃရောမြေပြင်ကပါကချင်လွတ်မြောက်ရေးတပ် KIA တပ်စခန်းတွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်ခဲ့တဲ့အတွက်နီးစပ်ရာကျေးရွာတွေကဒေသခံပြည်သူတွေစစ်ဘေးလွတ်ရာပြေးရတယ်လို့ကလေးတငယ်လူမမယ်လေးတွေအပါအဝင်ဒေသခံရွာသားတွေအသက်ဆုံးရှုံးထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့9နှစ်ကျော်ဇွန်လ9ရက်2021ခုနှစ်ခရဲကစခဲ့တဲ့ကချင်ပြည်နယ်တွင်းကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နောက်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဥက္ကဋ္ဌ၄စီအဓိကအထားလိမ့်မှုပြီးတော့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကကချင်ပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေစုပေါင်းပြီးမေတ္တာရက်ခံစာပေးပို့လိုက်ကြပါတယ်။တိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်ကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ရှိလာနန်တောင်ကိုယ်တိုင်ဦးဆောင်ပြီးအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတောင်းဆိုလိုက်တာဖြစ်တယ်လို့ဦးဆောင်ပါဝင်သူတဦးဖြစ်တဲ့ကချင်ပြည်နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါရစေ
။သမ္မတကထိုးစစ်ဆင်နေတဲ့ဟာကိုရက်စီကျင်လို့ကျွန်တော်လည်းတော်ဆန်းစုကြည်ကိုကျွန်တော်လိမ့်မှုပြီးတော့မှကာချုပ်ကတော့ကျွန်တော်တို့ဖွေးလိုက်တာပေါ့ဗျာ UP TGC လည်းကျွန်တော်ပေးပါတယ်နောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌပြည်သူ့လွှတ်တော်ဥက္ကဋ္ဌစီလည်းကျွန်တော်စာပေးတာပေါ့ဗျာအဲ့ဒါတွေကတော့အဓိကတော့27ရာစုပြည်လုံးကြီးလာကလုတ်ပြီးဆိုသေးရဲ့အစ်ကတော့မဖြစ်တဲ့ပုံလေဘာကြောင့်လဲဆိုတော့တော်ဆန်းစုကြည်ဒီဖက်ဒရယ်လမ်းကြောင်းပေါ်သွားမယ်ဆိုတော့တိုင်းသားအလုံးကသဘောကျတယ်လေဒီဥပစိုင်းထုတ်ဖို့ပဲရှိတော့တဲ့အချိန်မှာဒါမျိုးလုပ်တာတော့ကျွန်တော်တို့အနေနဲ့တော့မသိလို့ဘူးလို့ထင်တာပဲ27ပြည်လုံးကြီးလာကမှလည်းကျွန်တော်ပြောပြီးလေနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဘယ်ဘက်မှာဆွေးနွေးရပို့အဆင်ပြေတယ်ဆိုတာကျွန်တော်အဲ့ဒီအတွက်တောင်းဆိုရတာပါကျွန်တော
်ကချင်စစ်ကိုချက်ချင်းရပ်တန့်ပေးဖို့ကချင်ပြည်နယ်ဘက်မှာကချင်ဒေသခံပြည်သူလူထုတောင်းတဲ့ချီစုဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြသလိုရန်ကုန်မြို့မှာလည်းကချင်စစ်မီးအမြန်ဆုံးငြိမ်းသက်ပေးဖို့ငြိမ်းချမ်းရေးလိုလားသူတွေနဲ့စစ်ဆန့်ကျင်ရေးလှုပ်ရှားသူတွေကစုပေါင်းဆန္ဒထုတ်ဖော်နေကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားဘက်မှာတော့ဆန္ဒထုတ်ဖော်ပွဲကိုဦးဆောင်သူကိုအရေးယူမှုတွေရှိနေပေမဲ့လို့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမရက်မချင်းဆက်လက်ဆန္ဒထုတ်ဖော်သွားကြမှာဖြစ်တယ်လို့ဆန္ဒထုတ်ဖော်ပွဲမှာပူပေါင်းပါဝင်သူတဦးဖြစ်တဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လက်ထောင်ကလည်းပြောပါတယ
်ဒီတက်ကမရက်မချင်းကျွန်တော်တောင်းဆိုတော့ဖို့ကျွန်တော်အဲ့လိုလုပ်ထားပါတယ်ဟုတ်ကဲ့ဟုတ်ကဲ့အခုအဲ့မကြီးလားမဦးဆောင်နေတဲ့ဦးလုံးကျုံတူးတော်ကိုဒီဦးဒီပုံမှန်လည်းခုနကသူအရေးယူဖို့ဆိုပြီးတော့လုပ်ထားလာရှိပါတယ်ဒီမလက်ဆန်လည်းကျွန်တော်လုပ်ဖို့စဉ်းစားပါမလက်ကကျွန်တော်ပတ်ကတ်မှာပါလေကျွန်တော်ဒီထောင်တောင်းချီပြီးတော့ကျွန်တော်တောင်းဆိုဖို့ ready လုပ်နေပါတယ်ဟုတ်ကဲ့
စည်ရင်းဤနဲ့မဖြေရှင်းမဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေအရက်သားအစိုးရလက်ထက်ပြည်ရင်းငြိမ်းချမ်းရေးရအောင်ဖော်ဆောင်မယ်လို့ပြောနေတဲ့ကြားကပဲအခုလိုမျိုးကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်လာတဲ့အပေါ်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးကင်တွယ်ဖြေရှင်းပေးသင့်တယ်လို့27ရာစုပင်လုံးကြီးလာကန်ပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဖြစ်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်တော်ရဲဘူးကလည်းပြောပါရစေ။
အခုဖြစ်တဲ့ကိစ္စရပ်တွေမှာဆုံးဖြတ်ချက်ချနိုင်တဲ့အစိုးရဘိုင်းကရောတပ်မတော်ဘိုင်းကရောတိတ်အရေးကြီးတယ်လို့မြင်ပါတယ်။အောက်ခြေမှာဒီလိုမျိုးဖြစ်တယ်ဆိုတာအပေါ်ကလူကြီးတွေရဲ့ဆုံးဖြတ်ချက်ဟာတိတ်အရေးကြီးပါတယ်။သူတို့မလုံနဲ့ဆိုလို့ရှိရင်ဒါဒီပြဿနာတွေကဖြစ်မှာမဟုတ်ပါဘူး။ဒီလိုမျိုးထိုးစစ်တွေလုပ်တယ်ဆိုတာတော့ဒါပြည်သူလူထုလည်းကန့်ကွက်နေတယ်။ဒီလိုမျိုးအနေထားမှာဆက်ပြီးတာပေါ့နော်။ဆက်ဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့ကဒီငင်းချမ်းရေးကိုတော်တော်လေးထိခိုက်တဲ့အနေထားမျိုးရှိမှာဖြစ်တဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အစိုးရနဲ့တပ်မတော်ကဒါကိုအများကြီးစဉ်းစားသင့်တယ်။အဲတိုင်းသားလက်နက်ကိုင်ဘက်ကတော့ဒါဒီသဘောထားကြေညာချက်မှာဒီတိုင်းသားတွေရဲ့သဘောကိုကိုကွက်ကွက်မြင်နေရပါတယ်။နောက်မှပြည်သူလူထုကလည်းအဲမကြိုက်ဘူးเนาะစစ်ကိုမကြိုက်တဲ့အတွက်အမျိုးမျိုးစန္ဒဖော်ထုတ်တာလည်းလုပ်နေဒါကိုလည်းအလေးထားသင့်ပါတယ်။တကယ်ပြည်သူရဲ့စန္ဒကိုအလေးထားတယ်ဆိုလို့ရှိရင်ဒီကိစ္စကိုအမြန်ဆုံးပြေလည်အောင်လုပ်ဖို့လိုအပ်ပါတယ်
။ကချင်ပြည်နယ်တွင်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေစီးရဲတင်းမာမှုတွေနဲ့ပတ်သက်ပြီးမြမစစ်တပ်ဘက်ကတိုင်းရင်းသားနယ်မြေတွေကိုထိုးစစ်ဆင်နေတာကိုချက်ချင်းရပ်တန့်ပေးဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့စစ်ရက်ဖေးဖို့ပြည်သူလူထုရဲ့စန္ဒကိုလေးစားဖို့နဲ့အပြန်အလှန်ယုံကြည်မှုရှိအောင်ညှိနှိုင်း ဖြေရှင်းအဖြေရှာပါလို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကလည်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ပါတယ်။တချိန်ထဲမှာပဲကချင်လူမျိုးရေးအဖွဲ့ KIO ဘက်ကလည်းသူတို့အနေနဲ့27ရာစုကိုကိုယ်တိုင်တက်ရောက်ပြီးတော့ KIO ရဲ့နိုင်ငံရေးသဘောထားဖက်ဒရယ်စနစ်အခြေခံမူတွေကိုတင်ပြခဲ့ပြီးဖြစ်လို့နိုင်ငံရေးနီးလန်းနဲ့သာဆက်ပြီးဆောင်ရွက်သွားဖို့မူချမှတ်ထားတယ်။ကချင်စစ်စခန်းတွေကိုလာပြီးထိုးစစ်ဆင်နေတဲ့အခုတိုက်ပွဲတွေကနေတခြားဒေသတွေကိုစစ်မပြန့်သွားအောင်ထိန်းသိမ်းသိမ်းဆောင်ရွက်နေပြီးနောက်ဆက်တွဲဆိုးကျိုးကိုစစ်ဆတင်သူတွေကသာတာဝန်ခံရမယ်လို့အော်တိုဘားလာ၈ရက်နေ့မှာပဲသဘောထားထုတ်ပြန်ထားပါတယ်။ကချင်တိုက်ပွဲနဲ့ပတ်သက်ပြီးအထူးခိုက်သေးဆုံးမှုနဲ့နောက်ဆုံးအခြေအနေကိုတော့နှစ်ဖက်စလုံးကသတင်းအတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။